မရဦးသိန်းစိန်အစိုးရလက်ထက်မှာအဝေးဘဏ်ခံဆောင်ကတော့တရားစီရင်မှန်တိုင်းကိစ္စပဲဖြစ်ပါတယ်။တချို့ကတော့တရားစီရင်မှန်တိုင်းပြုလဲသွားပြီလို့တောင်တင်စားပြောဆိုတုံ့လုံးကြပါတယ်။အခုနောက်ဆုံးတရားစီရင်ဥပဒေရေးရာနဲ့တိုင်ကြားစာများစီစစ်ဆောင်ရွက်ရေးကော်မတီရဲ့လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာလည်းတက်တရားသူကြီးအစင်းစင်းရဲ့ကြီးကြပ်မှုဖြင့်ဆောင်ရွက်ရာမှာအပေးအယူကိစ္စတွေဝန်ဆက်များရှိနေတာတွေကိုတွေ့ရှိရပါတယ်။အလားတူဥပဒေဝန်ထမ်းအစင်းစင်းမှာလည်းကြည့်ချက်သူဝန်ထမ်းများဟာရေဘူးအားဖြင့်နားလည်မှုဖြင့်ဆောင်ရွက်လျက်ရှိတာကိုတွေ့နေရတယ်လို့ဖော်ပြထားတဲ့အထိဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာမဲအပြတ်သတ်နဲ့နိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာမကြာခင်ကာလမှာအစိုးရတရက်ဖွဲ့စည်းနိုင်ဖို့အခုကတည်းကပြင်ဆင်မှုတွေလုပ်နေပါပြီ။ပြည်သူတွေစိတ်ဝင်စားနေကြတာကတော့ NLD အစိုးရလက်ထက်မှာတရားစီရင်မှန်တိုင်းကြန့်ခိုင်လာအောင်ဘာတွေလောက်ကင်ဆောင်ရွက်မလဲဆိုတာပါလက်ရှိမြန်မာနိုင်ငံတရားစီရင်စနစ်ဘာတွေဖြစ်နေသလဲဘယ်လိုပြုပြင်ရနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်လက်ရှိတရားစီရင်မှန်တိုင်းကိုဝေမန်ထောက်ပြနေတဲ့အချက်တွေကိုကြည့်မယ်ဆိုရင်အဓိကအချက်၃ချက်ကိုတွေ့မြင်ရမှာပါပထမအချက်ကတော့တရားစီရင်ရေးဘော်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့လွှမ်းမိုးမှုရှိနေတယ်ဆိုတဲ့အချက်ဒုတိယအချက်ကတော့တရားသူကြီးနဲ့တရားရေးဝန်ထမ်းအစင်းစင်အဂတိလိုက်စားနေတယ်ဆိုတဲ့အချက်နဲ့နောက်ဆုံးအချက်ကတော့တရားသူကြီးတွေဟာလွတ်လပ်စွာတရားစီရင်ခွင့်မရကြဘူးဆိုတဲ့အချက်တွေပဲဖြစ်ကြပါတယ်ပထမအဦးဆုံးအချက်အနေနဲ့ထောက်ပြတာကတော့တရားစီရင်မှာအုတ်ချိုရေးပိုင်းဆိုင်ရာရဲ့လွှမ်းမိုးမှုရှိနေလို့တရားစီရင်တရားမျှတမှုမရှိဘူးဆိုတာပါအထူးသဖြင့်အာဏာပိုင်အဖွဲ့အစည်းတွေဆွဲဆိုတင်ပို့တဲ့အမှုတွေမှာဆိုရင်အုတ်ချိုရေးပိုင်းဟာတရားစီရင်အပေါ်မှာလွှမ်းမိုးနေပါတယ်တချို့ဝေဖန်သူတွေကတော့ဘလို့စီရင်ဆုံးဖြတ်လိုက်ပါဆိုပြီးညွှန်ကြားတဲ့အထိရှိခဲ့တယ်လို့ဆိုပါတယ်လက်ရှိဖြစ်ပေါ်နေတဲ့ចောင်းသားဆန္ဒပြမှုတွေကိုဖန်ဆီးအရေးယူပြီးတရားရုံးကိုဆွဲဆိုတင်ပြနေတဲ့ကိစ္စငိမ့်စုစီဥပဒေနဲ့တရားရုံးတွေမှာစစ်ဆေးထောင်ကျနေတဲ့ကိစ္စတွေကိုထောက်ပြပြီးဝေဖန်နေကြတာပါဒီဝေဖန်ချက်တွေနဲ့ပတ်သက်ပြီးတရားသူကြီးတချို့ကတော့စိုးရကတက်ကြပါတယ်တရားသူကြီးတွေကိုအုပ်ချုပ်ရေးအဖွဲ့ကလွှမ်းနယ်ဆိုတဲ့ကိစ္စဟာဖွဲ့စည်းပုံမှာကတည်းကမှားနေတာဖြစ်တယ်လို့ထောက်ပြကြပါတယ်ပြည်ထောင်စုတရားသူကြီးချုပ်အပါအဝင်အစစ်စင်သောတရားသူကြီးချုပ်တွေကိုတမရကခန့်အပ်တာဖြစ်ပါတယ်ဒါပေမဲ့ထူးခြားတာကတော့ပြည်နယ်နဲ့တိုင်းအဆင့်တရားသူကြီးတွေကိုခန့်ရမှာတမရဟာသက်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးချုပ်နဲ့ညှိနှိုင်းရမယ်ဆိုတဲ့ပုံမှန်308ခါခွေတက်မှာအတိလင်းထည့်သွင်းထားပါတယ်တကယ်တော့အုတ်ချုပ်ရင်းတဲ့တရားစီရင်မှန်တိုင်းတစ်ခုနဲ့တစ်ခုအမိခိုးကင်းကင်းလွတ်လွတ်လပ်လပ်လုတ်ကန်ရမယ်ကိစ္စမှာဝန်ကြီးချုပ်ကသဘောတူညီမှသာတရားသူကြီးချုပ်လုတ်ရမယ်လို့ပြဋ္ဌာန်းထားတာကြောင့်အုတ်ချုပ်ရေးပိုင်းကဝန်ရောက်ဆွတ်ဖက်ခွင့်ရသွားသလိုဖြစ်စေတယ်လို့ထောက်ပြကြပါတယ်တစ်ဆက်တည်းပဲသက်ဆိုင်ရာပြည်နယ်နဲ့တိုင်းတရားလွတ်တော်တရားသူကြီးတွေကိုလည်းဝန်ကြီးချုပ်ကပဲအမည်စင်းတင်သွင်းတာမျိုးဖြစ်နေကြပါတယ်။ဒီအချက်ကိုအခြေခံပြီးအုတ်ချုပ်ရေးပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့ရှင်းရင်တရားသူကြီးတွေဟာလက်အောင်ငယ်သားတစ်ပွဲဖြစ်နေပြီးအလိုလျောက်ခိုင်းစေလွှမ်းမိုးတာခံနေရပါတယ်။ဒါကြောင့်ဒီအချက်ကိုပြင်ညင်ရင်ဖွဲ့စည်းအုတ်ချုပ်ပုံအခြေခံဥပဒေကိုပါပြင်ရမယ်လို့ထောက်ပြနေကြတာပါ။ဒုတိယပြဿနာကတော့တရားသူကြီးတွေအဂရီလိုက်စားရတဲ့ဆိုတဲ့ကိစ္စပါတကယ်တော့တရားသူကြီးဆိုတာဟာလည်းနိုင်ငံဝန်ထမ်းပါပဲလာစားအလွန်နှဲပါကြပါတယ်ဒီအတွက်တခြားသောဝန်ထမ်းတွေနီးသူအဂရီလိုက်စားမှုလက်ပေးလက်ယူမှုတွေလုပ်ကြတာပါဘာမှတိတ်တော့မထူးဆန်းလာပါဘူးဝန်ထမ်းလောကတစ်ခုလုံးကိုအဂရီလိုက်စားမှုကင်းအောင်လုပ်ရင်တရားစီရင်နယ်ပယ်ကလူတွေကိုလည်းအလားတူလုပ်ကြရမှာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတရားစီရင်ရေးတစ်ခုတည်းမှာပဲအဂရီလိုက်စားမှုပြဿနာကွက်ပြီးဖြစ်နေတာမဟုတ်လို့ထူးခြားပြီးမစွတ်စွဲသင်လို့တရားစီရင်နယ်ပယ်ကလူတွေကတုံ့ပြန်ကြပါတယ်တတိယပြဿနာကတော့တရားသူကြီးတွေအနေနဲ့လွတ်လပ်စွာတရားစီရင်ခြင်းမရှိဘူးလို့စွတ်စွဲကြတဲ့ပြဿနာပါတကယ်ကတရားစီရင်မှန်တိုင်းဖြောက်မှတ်ဖို့ဆိုရင်တရားသူကြီးတယောက်တည်းနဲ့မပြီးဘူးလို့တရားစီရင်နယ်ကထောက်ပြကြပါတယ်တရားစီရင်နယ်ဆိုတာဟာတရားလိုတရားခံနှစ်ဖက်လျှောက်လဲချက်တွေကိုဥပဒေကြောင်းအရဆုံးဖြတ်တာဖြစ်လို့ရတပ်ဖွဲ့ဝင်တွေ တတော်အခွန်မြေစင်းဆရာဝန်စတဲ့ဘက်ပေါင်းစုံကဝန်ထမ်းတွေရဲ့မှန်မှန်ကန်ကန်ပူးပေါင်းပါဝင်မှုရှိမှသာဖြစ်မဲ့အကြောင်းထောက်ပြကြပါတယ်ဘလူပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အစိုးရအသစ်ဖွဲ့ပြီးရင်ဖွဲ့စည်းပုံအခြေခံဥပဒေအရ2008အခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေပြည်တော်စုဆင့်ပြည်နယ်နဲ့တိုင်းဆင့်တရားသူကြီးတွေအပါအဝင်တရားသူကြီးစုစုပေါင်း60လောက်ကိုပြောင်းလဲခန့်အပ်ဖို့စီစဉ်နေပြီလို့သိရပါဗျ။တရားစီရင်မှန်းနိုင်မှာအဲ့လိုခေါင်းဆောင်တွေအပြောင်းလဲလုပ်တာအုပ်ချုပ်မဲ့သူကိုယ်တိုင်ကလည်းဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရအဖွဲ့ဖြစ်တာကြောင့်တရားစီရင်မှန်းနိုင်ဟာလက်ရှိအခြေအနေထက်တော့အများကြီးကောင်းမွန်တက်မှတ်မှန်ကန်လာနိုင်ကြောင်းသုံးသပ်တင်ပြလိုက်ရပါဗျ။